အရင်ဦးသိန်းစိန်အစိုးရလက်ထက်မှာအစိုးရနဲ့ပြည်ထောင်စုအဆင့်လက်မှတ်ရေးထိုးထားပြီးတနိုင်ငံလုံးအဆင့်ပြည်ရဲ့ရေးစာချုပ် NCA မှာလက်မှတ်မထိုးထားသေးတဲ့မြောက်ပိုင်းစံပြည်တမရုံနဲ့အစိုးရတမရုံတို့ကြားကာလအတန်ကြာတိုက်ပွဲရပ်တန့်နေရကနေအခုတိုက်ပွဲပြန်ဖြစ်နေပါတယ်။တမရဦးထင်ကျော်ဦးဆောင်တဲ့အစိုးရလက်ထက်မှာငင်းချိုင်းရေးလုပ်ငန်းစဉ်တွေကိုပူးပေါင်းဆောင်ရွက်သွားမယ်လို့တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားခဲ့တာပါ။အခုတိုက်ပွဲမှာနှစ်ဖက်ထိခိုက်ကြဆုံမှုများပြားသလိုတပ်မတော်ဘက်ကလေထောင်ကူနဲ့တိုက်ခိုက်ခဲ့တယ်လို့စံပြေတပ်မတော်ဘက်ကစွပ်စွဲထားပါတယ်။ဒီတိုက်ပွဲကြောင့်ဒေသခံရွာသားအများပြားလည်းစစ်ဘေးတိမ်းရှောင်နေရပါတယ်။ထိုင်းချေဆိုင် VOA သတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ပြည်တော်စုအစ်အပြစ်ခံရဆဲထားတဲ့မြောက်ပိုင်းစံပြေတပ်မတော်ခေါ်စံပြေတိုးသက်ရေးပါတီ SSPP SSA နဲ့မြမတပ်မတော်တို့အကြားကြောင်မဲမျိုးနဲ့ပုံဝိုးချင်းရွာနီးမှာမနေ့ကသကြောပြန်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲမှာမြမတပ်မတော်ဘက်ကလေကြောင်းကူ၃နှစ်ထိဖြစ်ပွားခဲ့ပြီးထိခိုက်မှုအခြေအနေကိုတော့မြောက်ပိုင်းစံပြေတပ်မတော်ဘက်ကဗိုလ်မှူးကြီးဖိန်ဖကကုလူပြောပါတယ်
မတ်တမ်တကအရာရှိတန်ကိုရေပေါ်စံအုပ်သတ်တဲ့ကြာခုကမြန်မာရေးချင်းနေတဲ့အချိန်ခါမှာဒီလိုရောတော့မဖြစ်ဖြစ်မှု
အခုဖြစ်ပေါ်တဲ့တိုက်ပွဲမှာမြမတမတော်ဘက်ကစီကိုင်းမှုအများပြားသလိုမြောက်ပိုင်းရှမ်းပြည်တမတော်ဘက်က၃ဦးထက်မလဲစီခါချဆုံးမှုရှိနေတယ်လို့ဒေသတွင်းမှာသတင်းပေါ်ထွက်နေပေမဲ့တီးခြားတီးပြူချက်တော့မရရှိသေးပါဘူးရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်တွင်ဘုံဝိုးဟိုင်းကွီးကျေးရွာအုပ်စုပန်လော့နောက်ဝိုင်းအက်ဂျီဟိုမင်းနဲ့နောင်ကန်ကျေးရွာနီးကတောင်တန်းတောင်ကုန်းပေါ်မှာခြေချထားတဲ့ SSPP တပ်စခန်းတွေကိုမေလ၃ရက်နေ့မှာလေကြောင်းနဲ့အချင်းချင်းတိုက်ကတ်ခဲ့တယ်လို့သူကဆိုပါတယ်နှစ်ဖက်ကြားဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့်ကြောင်မဲမြို့နယ်ပုံဝိုးရွာနဲ့အနီးနားရွာကဒေသခံများပြားစစ်ဘေးလွတ်ရာကိုတင်းချောင်နေကြရပါတယ်ကြောင်မဲမြို့နယ်နောင်ဘင်းကျေးရွာမှာစစ်ဘေးတင်းချောင်သူခန့်မှန်းခြေ350ကျော်ရောက်ရှိနေတယ်လို့စီဝိဇလူမှုကွန်ရက်အသင်းခေါင်းဆောင်ဦးတင်မောင်သိန်းကဆိုပါတယ်
ကျမတို့လည်းဟို SSC နဲ့ SSC ပေါ်ရနော်အဲ့ဒီကွန်နက်တာကိုဖြစ်တယ်လို့ကျွန်တော်တို့သိရပါတယ်အဲ့ဒီနေ့မှာပဲကျွန်တော်ကြောင်းမဲနဲ့စတုံးနိုင်အင်္ဂါမဲ့လောက်ကြီးရဲ့ပုံဟိုနောင်ဘူးကျေးရွာလေးဝင်လာတယ်ဒီစောင်းနေရက်စီရမျိုးအင်းနေမှာလည်းဝင်နေကြတယ်အဲ့တော့မနေ့ကလည်းဖြတ်ပြီးကြတာလည်းခါမှာကျွန်တော်တို့ကိုင်းခပ်ပိုင်းကြွားလောက်ပါတယ်ဒီနေ့ကကျွန်တော်တို့အဲ့ဒီအောင်တမရင်ဆိုတဲ့တမရင်ကစစ်ပေးဆောင်စခန်းဖွင့်တယ်160ကျော်ဦးရှိပါတယ်အဲ့လိုပဲကျွန်တော်တို့ရက်ရွာထဲမှာနေကြတဲ့စစ်ပေးဆောင်တွေလည်း100ကျော်လောက်ရှိနေပါတယ်ကျွန်တော်တို့မြင်လာတော့ဗျာ300နဲ့အပြတ်ပေါ့ဒီလိုတော့ရှိနိုင်တယ်လို့တော့အကျဉ်းမှန်းလို့ရတယ်သူတွေထက်ရောက်နေတယ်ပြောတယ်ပြင်ရမငြိမ်သေးဘူးပေါ့နော
်အခုလိုမြမတမတော်နဲ့မြောက်ပိုင်းရှမ်းပြည်တမတော်တို့တိုက်ပွဲဖြစ်ပွားကြောင်းကိုမြမတမတော်ကနေသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးမြောက်ပိုင်းရှမ်းပြည်တမတော် SSPP SSA ကနေအခြေပြုသတ်ဆွဲထားတဲ့တန်ရံမျိုးနယ်ထဲကလွယ်စေးလွယ်လောင်းတောင်ကျောစခန်းကိုမေလ6ရက်နေ့နဲ့12ရက်နေ့မှာဒေသခံမြမတမတော်ကူစလဲသူနဲ့ SSPP ကူစလဲသူပူးပွဲကွင်းစင်းစစ်စေးရေးလှုပ်ဆောင်ခဲ့ပြီးမှရှမ်းပြည်မြောက်ပိုင်းဒေသဘက်မှာတိုက်ပွဲဖြစ်ပွားလာတာဖြစ်ပါတယ်။မြောက်ပိုင်းရှမ်းပြည်တမတော်ဟာအစိုးရနဲ့ပြည်ထောင်စုအစ်အပြစ်ခံရဆဲထားတာဖြစ်ပြီး NCA အပြစ်ရဆာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့အဖွဲ့တစ်ခုဖြစ်ပါတယ်။လက်ရှိမှာမြမတမတော်နဲ့ KIU ကချင်လွတ်လပ်ရေးအဖွဲ့ TNL စောင်းပလောင်တပ်ဖွဲ့ရခိုင်တမတော် AA ကိုကတပ်ဖွဲ့တို့ဟာစစ်ရေးပဋိပက္ခဖြစ်ပွားနေစေလဲဖြစ်ပါတယ်။မနေ့ကနေပြည်တော်မှာကျင်းပခဲ့တဲ့တမတော်ကာကွယ်ရေးဦးစီးချုပ်ရဲ့သတင်းစာရှင်းလင်းပွဲမှာတော့မြမတမတော်အနေနဲ့ဓမ္မရဦးထင်းကျော်ဦးဆောင်တဲ့အစိုးရအောက်မှာငင်းချိုင်းရေးလုပ်ငန်းစဉ်တွေကိုပူးပေါင်းဆောင်ရွက်သွားမှာဖြစ်ပြီး၅နှစ်တွင်းပြည်တွင်းငင်းချိုင်းရေးရရှိအောင်ဆောင်ရွက်သွားဖို့ကိုလည်းတော်အောင်ဆန်းစုကြည်နဲ့ညှိနှိုင်းထားပြီးသားဖြစ်တယ်လို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောဆိုခဲ့ပါတယ်။ဒီလိုပြည်တွင်းငင်းချိုင်းရေးလုပ်ငန်းတွေလှုပ်ဆောင်ရမှာတိုင်းဒေသဖွဲ့တွေအားလုံးစုံပါဝင်နိုင်ဖို့လိုတယ်လို့လည်းတိုင်းဒေသလက်နက်ကိုင်ဖွဲ့တွေကရှုမြင်နေကြပါတယ်။နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အနေနဲ့ကတော့ပြည်တွင်းငင်းချိုင်းရေးနဲ့ပတ်သက်ပြီးအပြစ်ခံရစေးရေးပြင်းပြအောင်ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့ဒီအပြစ်ခံရစေးရေးအတွက်ပါဝင်တဲ့အဖွဲ့အစည်းတွေပါဝင်လာအောင်ဆက်လက်ကြိုးပမ်းသွားမယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ